မလေးစားနိုင်ငံမှာမေလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီမမျှော်လင့်ဘဲရှုံးနိမ့်သွားခဲ့တာကြောင့်ညုံမောင်းအစိုးရအဖြစ်ပေါ်ထွက်လာရုံနဲ့မကဘဲအရင်အစိုးရလက်ထက်ကအထင်းချုပ်ခံရတဲ့မီဒီယာဘက်ပိုင်းမှလည်းကြီးမားတဲ့ကြောင်းလဲမှုတွေထွက်ပေါ်လာနိုင်ပါတယ်။ VOA သတင်းလောက် Dave Grumnebon မလေးစားနိုင်ငံကနေပေးပို့တဲ့သတင်းလာကတော့ကိုဇော်ဝင်းနိုင်တင်ပြထားပါတယ်။
မလေးရှားနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်အတွက်အာယုံဦးရောက်တော့မယ်ဆိုတဲ့မျှော်လင့်ချက်နဲ့မလေးရှားကီနီသတင်းဌာနရဲ့ရုံးနေမှာစိတ်အားထက်သန်မှုတွေဖြစ်ပေါ်နေပါတယ်။စတီဗင်ဂန်ဟာမလေးရှားကီနီသတင်းဌာနရဲ့အက်ဒီတာချုပ်ပါ
။ I am pretty optimistic that you know somehow things will be different.
ကျောင်းလက်ကူဖြစ်လာနိုင်မယ်ဆိုတဲ့ယုံကြည်ချက်ကျွန်တော်မှရှိနေပါတယ်။ဒါနဲ့ပြောလို့စောပါသေးတယ
်။စောလွန်သေးတယ်လို့ပြောရတဲ့အကြောင်းရင်းကတော့မလေးရှားနိုင်ငံပြည်ထောင်စုလက်အောက်ကလွတ်လပ်ရေးရပြီးတဲ့နှစ်ပေါင်း60ကျော်အတွင်းမေလတုန်းကကျင်းပခဲ့တဲ့အထူးရွေးကောက်ပွဲမှာအတိုက်ခံပါတီကပထမဆုံးအကြိမ်အနိုင်ရလိုက်တဲ့အတွက်ဖြစ်ပါတယ်။တမ်းပြည်အတွင်းကအထင်ကရသတင်းဌာနတွေအများစုဟာအစိုးရရဲ့ထိန်းကုပ်မှုအောက်မှာဆဲစုနှစ်ပေါင်းများစွာရှိနေခဲ့ကြတာပါ။သတင်းမီဒီယာကိုနိုင်ငံရေးပါတီနဲ့သူတို့နဲ့နှိစက်တဲ့စီးပွားရေးအတိုင်းဝိုင်းတို့ကထိန်းချုပ်ထားတဲ့အပြင်အစိုးရပိုင်းသတင်းဌာနကလည်းရှိနေပြန်တာပါ။အစိုးရကချမှတ်ထားတဲ့မူဝါဒတွေနဲ့တပြေးညီမဖြစ်တဲ့မလေးရှားကီနီလိုပုဂ္ဂလိကသတင်းဌာနတွေလုပ်ငန်းနိုင်စင်ရဖို့ခက်ခဲအောင်အာဏာပိုင်တွေကဖန်တီးထားကြောင်းနော့တင်ဟမ်မလေးရှားတက္ကသိုလ်ကGayatri Frankie Teswaranga ပြောပါလေ
It was definitely you know outright censorship because the government could say too and would say
ဒီလိုမျိုးကိုပုံနှိပ်တင်ပြဖို့ဒါမှမဟုတ်အစံဖွင့်ဖို့အတွက်အစိုးရကခွင့်ပြုရမပြုဘူးဆိုတဲ့ဆုံးဖြတ်ပိုင်ခွင့်ရှိနေတာကြောင့်ဒါဟာ censor ဖြတ်တောက်မှုပဲဖြစ်ပါရဲ့
ဥပမာအဖြစ်ရွေးကောက်ပွဲရှုံးနိမ့်ပြီးယာရုကနှုတ်ထွက်သွားခဲ့ရတဲ့ဝန်ကြီးချုပ် Najib Razak အပေါ်အခရီးလိုက်စားမှုဆိုင်ရာစွပ်စွဲချက်တွေနဲ့ပတ်သက်လို့ပြမရေးစီကြောင်းထဲမှာရှိနေကြတဲ့အဓိကသတင်းဌာနကြီးတွေကရှော့ပေါ်ပြီးပြောတာမျိုးရှိတယ်လို့မဟုတ်ပါဘူးလို့ညင်းဆိုတာတွေလည်းရှိခဲ့ပါတယ်။ဒါကြောင့်လဲကေဗင်ခေါ်လိုမဲဆန္ဒရှင်တွေကမလေးရှားကီနီလိုတခြားသတင်းဌာနတွေရဲ့တင်ပြမှုကိုကြည်လာကြတာပါ
။ People do generally do not trust the mainstream media before the general election.
ပြမရေးစီကြောင်းထဲမှာရှိနေတဲ့အဓိကသတင်းဌာနတွေကိုထွေထွေရွေးကောက်ပွဲမတိုင်ခင်မှာလူတွေကတိတ်ငြိမ်ကြပါဘူး။ဒါကြောင့်လူတွေကအင်တာနက်ပေါ်မှာတခြားသတင်းဌာနတွေနဲ့ပိုပြီးဆက်မြတ်တတရှိတဲ့သတင်းတွေကိုရှာဖတ်လို့ရှိပါတယ်
။မြန်မာအစိုးရတက်ကတော့လွတ်လပ်စွာပြောဆိုခွင့်ပြုမဲ့အကြောင်းမဲဆွယ်စည်းဝေးကာလမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒါပေမဲ့ပေးထားတဲ့ကတိအတိုင်းတကယ်လုပ်မယ်မလုပ်ဘူးဆိုတာကတော့မသေးကြသေးပါဘူး။လက်ရှိဝန်ကြီးချုပ်မဟာတရားမိုဟာမက်ဟာ1982ခုနှစ်ကနေ2003ခုနှစ်အထိဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ခဲ့သူဖြစ်ပြီးသူတာဝန်ထမ်းဆောင်ခြင်းကာလအတွင်းမှာလည်းမီဒီယာတွေနဲ့ဆက်ဆံရေးမပြေလည်ခဲ့ပါဘူး။မလေးရှားကီနီသတင်းတိုင်းမှာတော့ဝန်ကြီးချုပ်မဟာတီဟာပထမအကြိမ်ဝန်ကြီးချုပ်တာဝန်ထမ်းဆောင်ခြင်းကာလအတွင်းအပိတ်ခံလိုက်ရတဲ့ဆိုင်းငံ့ခံထားရတဲ့သတင်းတိုက်တွေအတွက်တည်တံ့တတ်မှတ်ထားတဲ့သတင်းလွတ်လပ်ခွင့်ဆိုတဲ့အနိုင်ရည်ကြီးတစ်ခုရှိနေတာကိုအက်ဒီတာချုပ်စတီဗင်ဂန်ကထောက်ပြပြောဆိုပါတယ်
It's pretty ironic isn't it? I mean you know the fact that you have a prime minister now who you know
သူကထူးဆန်းတယ်နော်ဝန်ကြီးချုပ်ကြီးပထမအကြိမ်တာဝန်ထမ်းဆောင်ခြင်းကာလမှာသတင်းမီဒီယာနဲ့ရင်းနှီးမှုမရှိခဲ့ပါဘူးသတင်းမီဒီယာရဲ့ရင်းနှီးဖြစ်ခဲ့ရဆိုတော့ကိုကသိထားပါတယ်ကိုကဝန်ကြီးချုပ်ဖြစ်သူကပြန်ရွေးခံရတယ်သူနဲ့လည်းဆိုတော့လည်းတကယ်တော့ခွင့်ပေးမယ်ဆိုတဲ့အချက်ပေါ်အခြေခံပြီးပြင်ခဲ့ရဆိုတော့ထူးဆန်းနေပါတယ
်သူတို့အနေနဲ့ကတော့အရင်အစိုးရပေါ်ထားတဲ့သဘောထားအတိုင်းနဲ့အစိုးရတဲ့အပေါ်မှာလည်းတက်တက်သားသားဆက်ဆံသွားမယ်လို့မလေးရှားကီနီကပြောပါတယ်ဒါပေမဲ့တန်းပြည်အတွင်းကသတင်းဌာနတွေအနေနဲ့ဘလို့အခင်းအကျင်းနေနဲ့အနာဂတ်မှာရင်ဆိုင်ကြရမယ်ဆိုတာကတော့ကြိုတင်ခံမလို့မရနိုင်သေးတဲ့အချက်ဖြစ်ပါလေခင်ဗျာ